အခုညပိုင်းကျမတို့သတင်းထုတ်လွှင့်နေချိန်မှာပဲဒီတောင်တွင်းကြီးမြို့မှာရှိတဲ့မွတ်စလင်ပလီတလုံးအနီးမှာဆိုင်အချို့ကိုအယောက်30လောက်ရှိတဲ့လူအုပ်တစုကဖျက်ဆီးတာတွေလုပ်ခဲ့ပါတယ်လူထိခိုက်မှုတွေတော့မရှိခဲ့ဘူးလို့သိရပါတယ်တောင်ဝန်ရှိအာဏာပိုင်တွေနဲ့ရဲတွေအခုဒီတောင်တွင်းကြီးမြို့ကလမ်းစုံတွေမှာလုံခြုံရေးယူပြီးအခြေအနေကိုတော့ထိန်းချုပ်နိုင်ပြီလို့အဲ့ဒီဒေသခံတွေက VOA ကိုပြောပါတယ်ရခိုင်ပြည်ပခါနောက်ဆက်တွဲအခြေအနေနဲ့အတူဒီရက်ပိုင်းအတွင်းလူမျိုးရေးဘာသာရေးစန့်ကျင်လှုပ်ဆော်ရေးသားမှုတွေလူမှုဒီမီဒီယာတချို့မှာပြန့်နှံ့နေတာပါဒါကြောင့်ဒီအခုရက်ပိုင်းတွေအတွင်းဘာသာရေးလူမျိုးရေးအရအဓိကယုံပုံစံမျိုးတွေမဖြစ်ဖို့တတိကြီးကြီးထားဖို့လိုမယ်လို့လူငယ်နဲ့လူမှုဒဟဇာရဖြစ်ရဲ့အမှုဆောင်ဒါရိုက်တာကိုသက်ဆွေဝင်းကပြောပါရယ
်ကျွန်တော်တို့ဒီပြည်သူတွေအတွက်ကအရင်တတိကြီးကြီးထားမယ့်အချိန်ပါခင်ဗျာကျွန်တော်တို့ဒီဟာဖြစ်လာမှုအတွက်ကလည်းတာဆူညာချပြီးဒါနဲ့ပတ်သက်ပြီးတော့လေဒီဆယ်ဆက်တရနေ့မှာကြောင်းပြဿနာလို့မယ်ဆိုပြီးတော့လေဝိုင်းပြောနေကြတာအများကြီးရှိတယ်ဆိုအဲ့တော့ဒါအခုကမဖြစ်ဖြစ်အောင်လုပ်နေကြတာအဖြစ်နဲ့ဆိုပြီးထွက်လာတယ်ပြီးသွားတဲ့ခါကျတော့မဖြစ်ဖြစ်အောင်လုပ်တယ်ဆိုပုံမှန်မျိုးဖြစ်တယ်ပေါ့နော်ပြီးတော့ဒီအထဲမှာပဲကျွန်တော်တရားဟောင်းကပြိဿရယ်ဆိုရယ်ဥရဆူပါတရားရယ်ဟောတယ်ဖက်တက်ကြီးမျိုးသားရေးဆိုရှာမှုကြအများကြီးဖြစ်လာတယ်ပေါ့အဲ့တော့ကြံစည်ဖြစ်လာလို့ရှိရင်ကျွန်တော်ဈာမပြည်သူတွေပါပဲဟိုဒါတို့ကျွန်တော်မဖြစ်မနေကျွန်တော်ဝိုင်းကောက်ဝင်ဖို့လုပ်ပါတယ်ဟိုကိုဒီလာတဲ့မှာလည်းကျွန်တော်ဒီမွတ်စလင်တွေရောဗုဒ္ဓဘာသာတွေရောလည်းကျွန်တော်စီလုံးရှိဖို့တို့လူမျိုးလွတ်တော်အမတ်တွေရဲ့တာဝန်ရလည်းကျွန်တော်ရေးကြည့်ပါတယ်လွတ်တော်အမတ်တွေနဲ့လည်းဒီရဲရွာဒီလူတွေရဲရွာကောင်းဆောင်နေရနေပြီးတွေ့ပြီးတော့တို့တော့မဖြစ်အောင်ဘယ်လိုဝိုင်းကောက်ဝင်ကြမလဲပြီးသွားလို့ရှိရင်ရေးနေတယ်ကျွန်တော်ဘယ်လိုကောက်ဆောင်ရမလဲဆိုတာမျိုးလုပ်ဖို့လိုပါတယ်
ရခိုင်ပြည်ပခါတွေအရှိန်မြင့်လာတဲ့နောက်ပိုင်းအခုရက်ပိုင်းတွေအတွင်းမှာပဲလူမျိုးရေးဘာသာရေးအရာအမုန်းပွားရေးသားမှုတွေအတော်များများလူမှုကွန်ရက်တွေအထူးသဖြင့်မြန်မာတွေအများစုသုံးတဲ့ Facebook စာမျက်နှာတွေမှာရေးသားဖော်ပြမှုတွေရှိနေပါတယ်